မြန်မာစစ်တပ်ကလည်းအာဏာသိမ်းတဲ့လောက်ရောက်ကိုလက်မခံပဲဆန္ဒပြတပိမောက်တဲ့သူတွေဟာလုံခြုံရေးတပ်ဖွဲ့တွေဘက်ကဖြိုခွင်းဖမ်းဆီးမှုကြောင့်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတိမ်းချလာတဲ့သူတွေလည်းရှိနေတာပါ။အဲ့ဒါလိုထွက်ပြေးလာသူတွေရောက်လာရင်လက်မခံဖို့မဏိပူရပြည်နယ်အစိုးရကမလ26ရက်နေ့မှာအမိန့်စာထုတ်ပြန်ခဲ့ပါတယ်။မလ29ရက်နေ့ကတော့ဒီအမိန့်စာကိုမဏိပူအစိုးရကပယ်ဖျက်ခဲ့ပါတယ်။ဒါပေမဲ့ပရမညွန်ကြားချက်ထွက်ခဲ့ပြီးနောက်မြန်မာဘက်က80ရောက်လောက်ဟာနိုင်ငံနယ်စပ်ကမိုးရေမြို့မှာအဲ့ဒီထက်မှတောင်းတင်နေခဲ့ကြတယ်လို့သမူးဒေသခံတို့ကပြောပါတယ်
။ဒီပူပီနေရတော့သူကတော့မောင်းထွက်လိုက်ဆိုတော့မှတပီရောမြစ်ချင်ရောသူတို့အားလုံးကမောင်းထွက်လိုက်တော့မြန်ပူပီနေရမျိုးနေစပ်မှာကတိကျတော့ကြည့်ရတယ်ဇော်နမဲတခြားမတူဘူးဒီပြည်ချင်းဖြစ်ကိုတော့ပြန်မဝင်ကြသေးဘူး။အယောက်80ကျော်ဝန်းကျင်လောက်ရှိမှတင်တယ်။ကလေးအပါဝင်ပေါ့နော်။ตรงนั้นตรุพกนี่แหละติชู่บ้องบ่ป่ายแล้วยันนี่ลุบติเนี่ยป่าละซองแล้วเวตรุดิเป็ดช้างโอ้ว่าตั้งอยู่หมอวินติเนี่ยตะโบขึ้นมา
ဒါပေမဲ့ပြီးခဲ့တဲ့ရက်ပတ်တုန်းကစကိုင်းတိုင်းသမူးမြို့မှာဆန္ဒပြမှုတွင်လုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်မှုကြောင့်တန်ရရသူ3ဦးကတော့မဏိပူရအင်ဖာစေယုံမှာစေကူစားမှုခံယူနေရတယ်လို့အင်ဖာမြို့နေကိုသိန်းအောင်ကပြောပါတယ
်။ခမောရင်ပါခဲ့မှာကျွန်တော်တို့ကဒီမှာအလုံးချုပ်နေတာကအဲ့ရရတဲ့၃ယောက်ဒီကကစီးရုံမှာတင်းလာတာအဲ့ဒါအားတော့တမှုမှာဖြစ်တဲ့ဟာတွေပေါ့နော်တဲ့ရတာ၃ယောက်ရှိတာ
လောလောဆယ်မဏိပူရပြည်နယ်ဘက်ကိုသိမ်းရှောင်လာကြတို့အရေးအတွက်ကိုတော့သူကတိတိကျကျမပြောနိုင်သေးပါဘူး။မြန်မာနိုင်ငံချင်းပြည်နယ်နဲ့ကပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်မှာလည်းမြန်မာပြည်တွင်းကလူသေဆောင်နေပါတိမ်းရှောင်လာတယ်လို့မီဇိုရန်ခြေပြု NGO United for Democratic Myanmar ဖွဲ့တွဲဖက်တွင်းမှုကိုရစ်ချက်ကဆိုပါတယ်
ဒီဒီကအခုမြန်မာတိုင်းကြီးရှိတဲ့ခါမှာအခက်အခဲတော့ရှိတာပဲနော်ဒီလိုကျွန်တော်တို့ထားတဲ့နေရာလေးဒီတစ်ချို့အဲ့တဲ့လိုပုံစံမျိုးနဲ့ပြည်စုတာရှိတယ်လေဒါပေမဲ့ဒါကရည်ရှိအတွက်ကဘယ်တော့မှဖြစ်နိုင်ဘူးလေဒါတော့ကျွန်တော်တို့ရည်ရှိအတွက်ကျွန်တော်စဉ်းစားတဲ့ခါမှာဒီလိုတော့မရှိရတာနေပြီးတော့မှဒီလိုအတွက်နေရပေါ့နော်နေရပုံမှန်ရီချီကင်လာရီလစ်ကင်လာအခုခုပေါ့နော်အဲ့ဒီပုံစံမျိုးတော့အစီအစဉ်ပြည့်စုံနေပြီးတော့ကျွန်တော်တို့ဒီနဲ့အဲ့ဒီအတွက်ကျွန်တော်တို့တွန်းအားပေးနေတာဖြစ်တယ်။အကြီးအကျယ်ကတော့ကမန်းချီတော့တဖောင်ဝင်ကျင်လောက်တော့ရှိပါဘူး
။မီဆူရန်ဘက်တိမ်းချောင်လာတဲ့သူတွေထဲမှာရဲတပ်ဖွဲ့ဝင်တွေလည်းအများပြားပါဝင်နေတယ်လို့ကိုရီချက်ကဆက်ပြောပါတယ
်။ရဲတပ်ဖွဲ့ဝင်တွေကလေဒီအဲဒီတော့မှကျွန်တော်တို့ရထားတဲ့စင်ရင်ရစုံတော့150ကျော်တော့ရှိပြီ။နေဆက်ကဟာနဲ့ဆိုတော့ဒီ900ထိလောက်တော့ရှိနိုင်တယ်။တချို့ကတော့မိသားစုလိုက်လာတဲ့ဟာတွေရှိတယ်။ဒါကြောင့်အများသောအားဖြင့်တော့တယောက်တည်းအဲ့လိုထွက်ပြေးလာကြတာများတယ
်။ NGO United for Democratic Myanmar အဖွဲ့ကနေရဲတပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုဝင်900ခန့်မီဆူရန်ဘက်တိမ်းချောင်လာတယ်လို့ပြောဆိုနေပေမဲ့တီးခြားတီမပြုတ်နိုင်သေးပါဘူး။စစ်ဘေးရှောင်မြန်မာပြည်သူတွေကိုအိန္ဒိယနိုင်ငံအစိုးရကအကူအညီပေးဖို့ညှင်းဆန်ရာကနေပြန်လည်လက်ခံကြောင်းထုတ်ပြန်လာတဲ့အပေါ်မှာခွန်နှုတ်တုံချင်းသတင်းဌာနအဂျင်တာကိုရောဘတ်ကအခုလိုသုံးသပ်ထားပါတယ
်။မနီပူပြည်နယ်ကတော့သူတို့အိန္ဒိယဘဟုအစိုးရရဲ့ဟိုအမိန့်အတိုင်းသူတို့လုပ်ခဲ့တာပေါ့လေ။ပိုဘက်ကဝင်လာတဲ့လူတွေကိုပြန်ပေါင်းထုတ်တာမျိုးတွေလုပ်တယ်။ဟိုအဝေးမခံဘူးပေါ့လေ။ဆိုတော့အဲ့လိုမကြားစီးဘူးလုပ်ခဲ့တယ်။တော့ဒီကိစ္စပေါ်မှာတော်တော်လေးဟိုလူခွေကြီးဒီတော့အနေနဲ့ကြည့်ကြည့်ဒါနိုင်ငံရေးချီမီကြောင့်ဒီလိုမျိုးအတန်တွေဆွေးနွေးတော့မှုလို့ဒီဘက်ကပြီးပြီးတော့ခိုးလုံရတဲ့သူတွေကိုဒီလိုမျိုးပြန်မောင်းထုတ်တာတော့တကယ်ပဲလူသားချင်းစာနာမှုဟိုမရှိဘူးဆိုပြီးတော့ပြည်တွင်းဝေခါမှုတော်တော်များများရှိခဲ့တယ်ပေါ့လေအဲအိန္ဒိယမီဒီယာတချို့ကလည်းရေးသားမှုတွေရှိလာတယ်အဲဒီရဲ့ကြက်တွေကြောင့်လည်းဒါမနီပူအစိုးရကတော့သူ့ရဲ့အဲပြန်ပို့မဲ့ကိစ္စကိုပြန်ရုပ်သိမ်းတယ်လို့ပဲထင်ပါတယ်
စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်နေကြသူတွေကတချို့အခုလိုအိန္ဒိယနယ်စပ်ဘက်ကိုရောက်ရှိလာနေတယ်လို့ကရင်မျိုးရာစီယုံ KNU ထိန်းချုပ်ရာနယ်မြေဘက်ထွက်ပြေးသိမ်းချောင်နေကြသူတွေလည်းရှိနေပါတယ်ခင်ဗျာ